မြန်မာကိုကူညီထောက်ပံ့နေတဲ့အကူအညီထဲကကျန်းမာရေးဆိုင်ရာထောက်ပံ့ငွေအမေရိကန်ဒေါ်လာတန်း40ကျော်ကိုဖြတ်တောက်တော့မယ်လို့ဩစတြေးလျအစိုးရကကြေညာလိုက်ပါတယ်။ဖွံ့ဖြိုးဆဲမြန်မာနိုင်ငံအနေနဲ့လိုအပ်နေတဲ့နိုင်ငံတကာရန်ပုံငွေတွေရောကြသွားတာကြောင့်ပြည်သူတွေကိုပိုပြီးနစ်နာစေတယ်လို့ NGO အဖွဲ့တွေကဝေဖန်ပြောဆိုလိုက်ပါတယ်။မအင်ဂျင်နိုင်ကအကြောင်းစုံကိုတင်ပြမှာပါ။
ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ဦးဆောင်တဲ့ညွန်ပေါင်းအစိုးရကနေနိုင်ငံရဲ့ဘတ်ဂျက်လုံငွေပြမှုကြောင့်နိုင်ငံသားထောက်ပံ့ပေးရေးရန်ပုံငွေတွေကိုဖြတ်တောက်ရမှာအခြားနိုင်ငံများနီးတူမြန်မာနိုင်ငံကိုအကူအညီပေးနေတဲ့အထက်ကကျန်းမာရေးဆိုင်ရာထောက်ပံ့ငွေကိုအပြတ်ခံလိုက်ရတာဖြစ်တယ်လို့ 3MDG လို့ခေါ်တဲ့ထောင်စုနှစ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်၃မျိုးရန်ပုံငွေအဖွဲ့ကြီးကမနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်မြန်မာနိုင်ငံရဲ့ကျန်းမာရေးကဏ္ဍကိုအကူအညီပေးနေတဲ့3MDG ရန်ပုံငွေအဖွဲ့ကိုဩစတြေးလျပါဝင်ဒိမတ်ဥရောပသမဂ္ဂဆွီဒင်ဆွစ်ဇာလန်ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကထောက်ပံ့ကူညီပေးနေတာပါဒီရန်ပုံငွေအဖွဲ့ရဲ့လက်ရှိဥက္ကဋ္ဌအဖြစ်တာဝန်ယူနေတဲ့ဩစတြေးလျဟာဒုတိယအကြီးဆုံးအလူရှင်နိုင်ငံဖြစ်ပြီးအမေရိကန်ဒေါ်လာတန်း90နီးပါးထောက်ပံ့ခဲ့ပြီးပါပြီဒါပေမဲ့လက်ရှိဩစတြေးလျညွန်ပေါင်းအစိုးရရဲ့နိုင်ငံခြားထောက်ပံ့ငွေဒေါ်လာ7ဘီလီယံဖြတ်တောက်မယ်ဆိုတော့ပြီးခဲ့တဲ့လကထုတ်ပြန်ကြေညာချက်အရ 3MDG ရန်ပုံငွေအဖွဲ့ကိုနောက်ထပ်ကူညီမဲ့အမေရိကန်ဒေါ်လာ42တန်းကိုပေးဖို့အစီအစဉ်မရှိတော့ဘူးလို့ဆိုပါတယ်။အခုလိုထောက်ပံ့ငွေတွေဖြတ်တောက်ခံရတာကြောင့်မြန်မာပြည်သူတွေအနေနဲ့ထိခိုက်ညစ်နာမှာကိုစိုးရိမ်မိတယ်လို့ဩစတြေးလျခြေဆိုင်မြမရေးရာယုံညွှန်ကြားရေးမှူးဒေါက်တာမြင့်ချိုက VOA ကိုပြောပါတယ်
။လက်ရှိအာဏာရညွှန်ပေါင်းဆိုတာကသူတို့မှာဘတ်ဂျက်လုံငွေဒေါ်လာ35ဘီလီယံလောက်ရှိနေတယ်ဆိုပြီးတော့ဒါကိုပြန်ပြီးတော့သူတို့เนาะချော့ချကြတဲ့ကြောက်ဆိုပြီးတော့ပြည်ပနိုင်ငံကြီးကနေပေါ့เนาะသူတို့ကတချင်ပေးနေတဲ့အကူအညီတွေကိုတော်တော်များများသူတို့ချော့မယ်ဆိုတော့ကြီးများတော့ပေါ့ဒီထဲမှာအာဖရိကနိုင်ငံကြီးကရနေတဲ့အကူအညီတွေကနေချစ်ချက်ကံလုံးကြတော့မှသူတို့ချော့ချမယ်အင်ဒိုနီးရှားတို့ဗီယက်နမ်တို့ဖိလစ်ပိန်းတို့เนาะမြန်မာနိုင်ငံတို့ကိုပေးနေတဲ့အကူအညီတွေကတော့ဒါကတော့40ဖြတ်တောက်မယ်လို့ကျွန်တော်တို့သိရတယ်အထူးသဖြင့်ဒီမချာသေးခင်ကတို့တို့ကြေညာသွားတဲ့ခင်ဗျာပေါ့เนาะ 3MDG fund ပေးထားတဲ့ငွေတွေကိုတော်တော်များများအခုတို့အထည့်နိုင်တော့ဘူးဆိုပြီးတော့ကြေညာလိုက်တာပေါ့เนาะဒီပေါ်မှာဒီကိုအားထားနေရတဲ့မြန်မာပြည်သူတွေကိုယ်ကစွမ်းကြယောဂတွေအထက်ယောဂတွေဒီတီယောဂတွေဒီအများကြီးနင့်တာဆုံးရှုံးသွားမှာကိုကျွန်တော်စိတ်မကောင်းဘူးဒီအတွက်လည်းကျွန်တော်တို့ကလည်းအများကြီးကျေးဇူးတင်ရှိလာမယ်လို့ကျွန်တော်တို့ဆိုရင်ပူပါမိတယ်ခင်ဗျ
ာ။ဩစတြေးလျနိုင်ငံရဲ့ ODA ဖွံ့ဖြိုးမှုအထောက်အကူပေးရေးအစီအစဉ်အရ 2015-2016 ခုနှစ်အတွက်မြန်မာနိုင်ငံရဲ့ပညာရေး၊စိုက်ပျိုးရေး၊အုပ်ချုပ်ရေး၊ငြိမ်းချမ်းရေးနဲ့လူသားချင်းစာနာမှုအကူအညီစရာတွေကိုထောက်ပံ့ကူညီပေးဖို့အမေရိကန်ဒေါ်လာ42တန်းကျော်ရထားတယ်လို့ဩစတြေးလျအစိုးရကထုတ်ပြန်ကြေညာထားပါတယ်။အခုလိုအလူရှင်နိုင်ငံတွေအနေနဲ့အခြေအနေမျိုးမျိုးကြောင့်သူတို့ထောက်ပံ့ငွေတွေကိုဖြတ်တောက်တဲ့အခါမှာနေပယ်အသီးသီးမှာအချိန်အဟုန်မပြတ်ဆောင်ရွက်နိုင်အောင်မြန်မာအစိုးရအနေနဲ့နည်းလမ်းတွေရှာဖွေထားဖို့လိုတယ်လို့မင်္ဂလာမြန်မာအဖွဲ့ရဲ့ညွှန်ကြားရေးမှူးဒေါက်တာဖုံးဝင်းကမြင်ပါတယ
်။ရော့သွားတဲ့အထောက်ပံ့နေရာမှာကတော့အရေးမကြီးတာတွေကိုရှော့သုံးပြီးတော့တကယ်အရေးကြီးတဲ့ကဏ္ဍတွေမှာတော့ဟိုမလျှော့ဘဲနဲ့ဒီတိုင်းဆက်သုံးဖို့ကြိုးစားမှာပေါ့လေ။ဒါပေမဲ့ကျွန်တော်တို့မြန်မာကလူတွေဒီတိခါပဲပေါ့လေအလူရှင်စီရရတဲ့ငွေဟာအချိန်မြေးပြီးဆိုရင်ဖြတ်ခံရနိုင်တယ်ဆိုတဲ့ဟာကိုကျွန်တော်တိထားမှာပေါ့လေ
ဩစတြေးလျအစိုးရကအခုလိုကူညီထောက်ပံ့ငွေတွေရှော့ချလိုက်တာကြောင့်လက်ရှိဆောင်ရွက်နေတဲ့ကျန်းမာရေးဆိုင်ရာထောက်ပံ့နေတဲ့အစီအစဉ်တွေကိုချက်ချင်းလက်ငင်းတက်ရောက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်ဒါပေမဲ့ရေရှည်မှာကျေးလက်နေလူဒန်းစားရဲ့ကျန်းမာရေးနဲ့စေကူတာမှုအပိုင်းကိုတွားပြီးတက်ရောက်နိုင်တယ်လို့လူမှုအခြေပြုအဖွဲ့အစည်းတချို့ကတော့သုံးသပ်ပါတယ်မြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်ဆောင်လာတဲ့နောက်ပိုင်းအရင်ကရပ်ဆိုင်းထားခဲ့တဲ့ 3D Fund နေရာမှာ 3MDG ရန်ပုံငွေအဖွဲ့ကြီးက2012ခုနှစ်မှာအစားထိုးဝင်ရောက်လာခဲ့တာဖြစ်ပါတယ်2012ခုနှစ်ကနေ2016ခုနှစ်အထိကျန်းမာရေးကဏ္ဍမှာထောက်ပံ့ကူညီဖို့အဓိကအလှရှင်နိုင်ငံတွေကနေအမေရိကန်ဒေါ်လာတန်း330လက်ခံရရှိခဲ့ပါတယ်ရှင်